ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်ပို့ဖို့ပေးပို့ထားတဲ့လူ8000ကျော်စီးရင်ကိုမြန်မာနိုင်ငံကစီးစီရမှာအထောက်အထားခိုင်မာသူလူ800ကျော်ကိုအတူတူပြီးပြန်လည်လက်ခံဖို့အသင့်ရှိတယ်လို့အကြောင်းကြားထားကြောင်းအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယပို့ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံဓကာမြို့ကိုရောက်ရှိစဉ်မှာမြန်မာပြည်ကိုပြန်ပို့ဖို့အတွက်ဒုက္ခသည်အိမ်တော်စု1683စုလူဦးရေအားဖြင့်7032ဦးပါစီရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးကပေးအပ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာဒီလူ8000ကျော်အနက်ကလူ800ကျော်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေအဖြစ်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ပြောဆိုပါတယ်
ဟုတ်ကဲ့ဒီမနက်ကဘက်ကတော့ဆိုပြီးရတယ်ဒီစတောင်းလေးရတယ်ကသူရှိရသူရှိတယ်ဒီအဲ့ဒီကတော့မနက်မှနေရတယ်ဆိုတော့ဒါလေးပဲမှလာတော့ဒီလိုမျိုးကိုသူ့လိုပဲဆက်နေတာပါဘာလို့လဲဆိုတော့ဒါကဘာလို့လဲဆိုတော့ဒါက
ပြည်သူ့ဝန်ကြီးဦးသိန်းစွေကနေပြည်တော်မှာကျင်းပတဲ့ထိုင်းနိုင်ငံရောက်ခြေပြောင်းလုပ်သားများဆိုင်ရာအလို့ယုံဆွေးနွေးပွဲတက်ရောက်ခြင်းပြောကြားခဲ့တာဖြစ်ပါတယ်မြန်မာဘက်ကလူ800ကျော်စီးရင်ပေးပို့ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတုံ့ပြန်လာတာမရှိသေးကြောင်းလဲအခုလိုဆက်ပြောပါတယ်
အခုချိန်ကြီးတော့ဒီလိုနိုင်ငံဘက်ကဒီနေ့ဖြစ်တော်လဲတဲ့ဘက်ကဆယ်ရက်ကိုမဲ့သူတွေပြန်ပို့မှာဆိုတာဆိုတော့ဒီလိုဖြစ်တော့အဲ့ဒါကိုလည်းပဲဆယ်ရက်ကိုမဲ့ပြန်ပြီးတော့ပါတယ်ဆက်ပြီး
အချိန်တည်းမှာတော့မုတ်တုံမိုးရသည်ကြောက်လာရင်ဒုက္ခတွေပြီးပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်အခဲရှိနိုင်ကြောင်းစိုးရင်သာတွေလည်းရှိနေပါတယ်ဒီခံကြီးနဲ့အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဌာနဝန်ကြီးပုံမူကြီးဖုံးတင်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အခက်အခဲမရှိနိုင်ကြောင်းပြောပါတယ
်မရှိပါဘူးနိုင်ရင်ဖြစ်ပါတယ်မလာဘူးလည်းနိုင်ရင်ဖြစ်တယ်နော်ဒီအားရတဲ့လူတွေဆိုရတော့အားလုံးကြလာတော့
ဒီခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးကပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းဆောင်သွားခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်အခုအခါမှာတော့အဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေပါတယ်